အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးဖြစ်ဂျီနာ ဟက်စ်ပါ ကိုခန့်ထားဖို့အမေရိကန်ထက်လွတ်တော်မှာဂျာတာပြည်နေကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်ပါပြီ။ဂျီနာ ဟက်စ်ပါ ကိုခန့်ထားရေးစစ်ဆေးကြနာမှုဟာအတော်လေးကိုအပြင်းထန်ဖြစ်ခဲ့ပြီး CIA ရဲ့အရင်ကလှုပ်ဆောင်ပုံတွေကိုလွတ်တော်မှတ်တွေကပြန်ပြီးမေးမြန်းခဲ့ကြတာပါ။ဟက်စ်ပါ ကိုထောက်ခံသူတွေထဲမှာဒီမိုကရက်ထက်လွတ်တော်အမတ်6ယောက်ပါပြီးကန့်ကွက်သူတွေထဲမှာတော့ Republican အမတ်2ယောက်ပါပါတယ်။မီဂရယ်လာကနိုင်ငံရေးဝန်ကြီးဖြစ်အတည်ပြုခံလိုက်တဲ့မိုက်ပွန်ပေယိုနေရာမှာဟက်စ်ပါ ကိုအစားထိုးခံထားဖို့အတည်ပြုလိုက်တာဖြစ်ပါတယ်။ CIA မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာတဲ့ဟက်စ်ပါ ဟာအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့လူညုံရေးဆိုင်ရာအကြီးအမားဆုံးအခြေအနေတွေကိုရင်ဆိုင်ကံတွယ်ဖို့တူမတူအောင်ရည်ချင်းပြသွားသူဖြစ်ပြီး CIA မှာတာဝန်ထမ်းဆောင်နေတဲ့အမျိုးသားအမျိုးသမီးတွေရဲ့လေးစားထောက်ခံမှုကိုရရှိထားသူဖြစ်တယ်လို့အထက်လူတော်လူများစုခေါင်းဆောင် Mitch McConnell ကတီးတူပြောဆိုပါတယ်။ဂျီနာ ဟက်စ်ပါ ကိုခံထားရေးကြနာပွဲတွင်အဓိကအခြေတင်ဖြစ်ခဲ့တာကတော့2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေပေါ်သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စပဲဖြစ်ပါတယ်။